တရုတ်နိုင်ငံစီချွန်ပြည်နယ်ထဲမှာရုတ်တရက်ရေးကြီးကြတာကြောင့်လူ9ဦးထပ်မံတဲ့သေဆုံးပြီးတော့10ဦးဒဏ်ရာရခဲ့ကြောင်းတရုတ်အစိုးရပိုင်း CCTV သတင်းဌာနကသတင်းကနေမှာကြေညာပါတယ်။မြစ်တဲ့ရုတ်တရက်ရေးတွေစီးဆင်းလာတာကိုခီးသွွားအဲ့တွေကအံ့ဩပြီးတော့ရက်ချီနေတာကိုရုတ်တန်းကပုံရိပ်တွေမှာတွေ့ရပါတယ်။စနေနေ့ကအဲ့ဒီလိုရုတ်တရက်ရေးကြီးမှုကနေလွတ်အောင်လူချို့ထွက်ပြေးတာကိုလည်းတွေ့ရပါတယ်။အခင်းဖြစ်ရာနေရာကိုတရုတ်အာဏာပိုင်တွေကကယ်ဆယ်ရေးအဖွဲ့ကိုဆီလုထားတယ်လို့ထိခိုက်တရားရသူတွေကလည်းနှိစရာစီရင်တွေကိုပို့ပေးထားတာပါ။ပုံတွေဆွဆိုတဲ့နွေရာသီကာလမှာအခုလိုရေကြီးရေရှမ်းတာမျိုးတရုတ်နိုင်ငံမှာပုံမှန်ကြုံရလေးရှိတယ်ဆိုပေမဲ့လို့ရာသီဥတုရာသီပြောင်းလဲမှုအကျိုးဆက်ချောင်းပြင်းထန်တဲ့ဆိုးရတဲ့ရာသီဥတုမျိုးအဖြစ်ပေါ်များလာတယ်လို့တရုတ်အာဏာပိုင်တွေကသတိပေးထားပါတယ်။တစ်ချိန်ထဲမှာပဲထိုင်းနယ်စပ်နဲ့22မိုင်အကွာမြန်မာနိုင်ငံထဲကရေလောင်သမန်တစ်ခုကျိုးပေါက်ခဲ့တာကြောင့်ထိုင်းနိုင်ငံရဲ့ဇိုင်းမြေရေရုတ်တက်တက်လာရကထိုင်းမြောက်ပိုင်းမှာရေကြီးရေရှမ်းနေပါတယ်။စနေနေ့ကရေကြီးရေရှမ်းမှုမှာလူတွေလမ်းမေးစည်းဆိုင်တွေပါရေစီးနဲ့အတူမျောပါသွားတာကိုလူမှုကွန်ရက်ပုံရိပ်တွေမှာတွေ့ရပါတယ်။အပူပိုင်းမုံတိုင်းမှုလန်ကြောင့်မိုးတဲထန်စွာရွာသွန်းခဲ့ရကထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ဖက်မှာရေကြီးရေရှမ်းနေတာပါ။အခုလိုမိုးကြီးခဲ့တာကြောင့်ရှမ်းပြည်ထဲကဆယ်ရီမှာလည်းရေတက်ပြီးတော့ရေတွေရှမ်းထွက်လာတယ်လို့ဒေသရင်းသတင်းတွေကိုကိုးကားပြီးတော့ရိုက်တာသတင်းတရမှာရေးသားထားပါတယ်။မြန်မာနိုင်ငံတာချီလိတ်မြို့ဖက်မှာလည်းရေတွေကြီးနေပြီးတော့မဲဆိုင်မြို့မှာတော့အင်ဂျင်2000လောက်ရေပေးတင်ခဲ့ကြောင်း PBS သတင်းမှာဖော်ပြထားပါတယ်။